ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံခြေပမဲ့ကိစ္စဟာနိုင်ငံအတွက်အကျိုးရှိပြီးမြန်မာနိုင်ငံအနေနဲ့အမှုကိုဘယ်လောက်အလေးထားလဲဆိုတာကိုပြသတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးဟောက်တူစွမ်းက VOA ကိုတုံ့ပြန်ပြောကြားခဲ့ပါတယ်။နိုင်ငံတကာတရားစီရင်ရေးဆိုင်ရာကြွန့်ကျင်သူတွေဘက်ကရောသုံးသပ်ချက်တွေဘယ်လိုရှိနေသလဲဆိုတာမတ်အင်ဂျင်နီယာဆက်လက်တင်ပြပေးပါမယ်ခင်ဗျာ။
Netherlands နိုင်ငံ The Hague အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံရဲ့တရားစွဲမှုကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တွားရောက်ပြီးခုခံခြေပတာဟာမြန်မာနိုင်ငံအနေနဲ့ဘလောက်အလေးထားသလဲဆိုတာပြသတာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးဟောက်ဒိုစွန်းကသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
်။ကျွန်တော်မြင်တာကတော့ဗန်လဲဆိုလို့ရှိရင်အခု ICJ ဟိုကိစ္စကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်တဲ့ကိစ္စဖြစ်လာတော့တိုင်းပြည်နဲ့ပတ်သက်တဲ့ဆိုရင် UN ဖွဲ့ဝင်နေတဲ့ကျွန်တော်တို့ကဥပဒေကြောင်းအရဒီဆွဆွဲချက်တွေကိုတည်ဝင်ဖြေချဖို့အတွက်ကျွန်တော်တို့တာဝန်ရှိလာတယ်။ရှိလာတဲ့အခါကျတော့ဒီဟာကျွန်တော်တို့နိုင်ငံရဲ့ image ပေါ့နော်။ကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာတိုင်းပြည်ရဲ့ဂုဏ်သိက္ခာဒီဟာတွေလမ်းဆက်ဆက်လာတဲ့ကိစ္စတွေဖြစ်လာတဲ့အခါကျတော့နိုင်ငံတော်အတွက်အရေးကြီးတဲ့ဟိုကျွန်တော်တို့ကိစ္စဖြစ်လာတယ်။ဟိုအဲ့တော့ဒီတိုင်းပြည်နဲ့နိုင်ငံတော်နဲ့ပတ်သက်တဲ့ဟိုအရေးကြီးတဲ့အချင်းကမ္ဘာမျက်နှာစာမှာကျွန်တော်တို့ဒီလိုဟိုအရေးယူဆောင်မှုတွေဖြစ်လာတဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘလောက်အရေးထားတယ်နိုင်ငံတော်အနေနဲ့ဟာလားအစိုးရအနေနဲ့ဘလောက်လေးနဲ့ထားတယ်ဆိုတဲ့ဟာကိုပြသဖို့အတွက်ဒါကအခွင့်အရေးလို့ကျွန်တော်အဲ့လိုမြင်တယ်လေသူကိုယ်တိုင်ကသွားပြီးတော့ဒီဟာကိုရင်ဆိုင်ပြီးတော့မှရှင်းပြမယ်ဆိုတဲ့ကိစ္စနော်သူကိုယ်တိုင်ကဟိုဝင်ပြီးတော့ပြောဆိုမယ်ဆိုတဲ့ကိစ္စဒါကျွန်တော်တို့အတွက်ဒါအဆင့်အမြင့်ဆုံးနိုင်ငံတော်ကြီးခဲ့တယောက်ကိုယ်တိုင်ကသွားတယ်ဆိုတာအင်မတန်မှပဲနိုင်ငံတော်အတွက်လည်းပဲဟိုအားလဲရှိတာပေါ့နော
်နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့နိုင်ငံတကာတရားစီရင်ရေးဌာနဆိုင်ရာလက်ထောက်ညွှန်ကြားမှု Paramprit Singh ကလည်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ ICJ ရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာရမယ်ဆိုတဲ့အချက်ကိုဒေါက်ဆန်းစုကြည်ကအတိအမှတ်ပြုတယ်လို့မြင်ကြောင်း VOA ကိုအခုလိုပြောပါတယ
် Well I mean I can't speculate about her motives for wanting to be in the Hague. I mean I think it's interesting in the
ပြောသွားတာက The Hague တရားရုံးမှာဒေါက်ဆန်းစုကြည်ကိုယ်တိုင်ဘာလို့ခုခံခြေပခြင်းရတယ်လဲဆိုတော့သူ့ရဲ့ရည်ရွယ်ချက်ကိုသူ့အနေနဲ့မှန်းဆပြောလို့မရဘူးလို့ဆိုတာပါဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာကမြန်မာကိုယ်စားလှယ်အဖွဲ့ကဒေါက်ဆန်းစုကြည်ဥဆောင်လိမ့်မယ်ဆိုတော့ကြေညာချက်အရာဆိုရင်မြန်မာအပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးဟာ ICJ နိုင်ငံတကာတရားရုံးရဲ့ပြဋ္ဌာန်းချက်ကိုလိုက်နာရမယ်ဆိုတဲ့အချက်ဒေါက်ဆန်းစုကြည်ကအတိအမှတ်ပြုတာဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့အတိအမှတ်ပြုတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ကိုစလေအဖွဲ့ကဘာကြောင့်ဒေါအောင်ဆန်းစုကြည်ဥဆောင်ရတယ်လဲဆိုတဲ့မေးခွန်းကိုပြန်ကောက်ရမယ်ဆိုရင်ဒီအမှုကိုသူကနိုင်ငံခြားရေးဝန်ကြီးအနေနဲ့ဥဆောင်ပြီးရင်ဆိုင်ဖြေရှင်းမှာဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ရက်စက်လာတဲ့နယ်မြေရှင်းလင်းရေးလုပ်ရက်နဲ့ပတ်သက်ရင်အားလုံးသိကြပြီးဖြစ်တဲ့အတိုင်းအများပြည်သူရှေ့မှာလဲဒေါအောင်ဆန်းစုကြည်ကကာကွယ်ရက်တီပြောဆိုထားပြီးသားဖြစ်တယ်လို့ပရမ်ပရစ်စင်းကပြောသွားတာပါ။နိုင်ငံတကာကချင်ကိုရဲ့ပြောခွင့်ရဂမ်ဆန်အန်ဆန်ကတော့ကျင်းမှုကျူးလွန်သူတွေဟာစစ်ကောင်းဆောင်တွေပဲဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့သူတို့ကိုကိုစားပြုပြီးခုခံခြေပတယ်လို့ဖြစ်နေတယ်လို့မြင်ကြောင်း VOA ကိုအခုလိုပြောပါတယ်
။အားဒီဟာကအရန်ကိုမလုတ်တဲ့နဲ့ဟာပေါ့နော်။လောက်တာကနိုင်ငံတော်အတွက်ကတော့မဟုတ်ဘူး။ဒီကအခုအနာရရှိတဲ့ပါတီအတွက်ရဖြစ်မယ်။နောက်စစ်တပ်အတွက်ဒီကဖြစ်သွားပါလိမ့်မယ်။တကယ်ကိုပြစ်ကျူးလွန်ခဲ့တဲ့စစ်တပ်ကနေပြီးတော့ဒီလိုမျိုးတွေအခုဖြစ်လာတဲ့အခြေအနေတွေကိုလူမျိုးသုံးဖြစ်မှုပါ။အကဲကိုလက်နဲ့ကိုပါဝင်ခဲ့တဲ့စစ်ပုံချုပ်တွေကိုလည်းတွားပြီးမှတွားဖြေရှင်းလာပိုတင့်တော်တယ်လို့ထင်ပါတယ်ဗျ။
ဂမ်ဘီယာနိုင်ငံကမြန်မာကိုလူမျိုးတုံးတက်ပြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုစွဲချက်နဲ့ ICJ တရားရုံးမှာတရားစွဲထားတာကိုထောက်ခံကြောင်းလဲနိုင်ငံတကာကချင်ကွန်ရက်ကမနေ့ဗုဒ္ဓဘူးနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့ထိအများပြည်သူရှေ့ပနာမကြားနာစစ်ဆေးရမှာဂမ်ဘီယာကအရေးပေါ်တောင်းဆိုထားတဲ့ရိုဟင်ဂျာတွေအပေါ်နောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်စေရေးရပ်တန့်အောင် ICJ တရားရုံးအနေနဲ့ယာယီအမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဆိုတဲ့အချက်ကိုအဓိကကြားနာမှာဖြစ်ပါတယ်။တကယ်ဖွင့်ကြားနာပွဲကိုတက်ရောက်လူသူတွေအနေနဲ့နိုဝင်ဘာလ28ရက်နေ့မတိုင်ခင်စီရင်ပေးသွင်းကြမှာဖြစ်ပါတယ်ရှင်။